အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်ကအစည်းအဝေးပေးပတ်မှာဒေသတွင်းကအဓိကအင်အားကြီးနိုင်ငံခေါင်းဆောင်တွေနဲ့တောက်ကြနေကအရေးပေါ်တွေ့ဆုံပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆက်သက်ပြစ်လွတ်မှုတွေအကြောင်းကိုဆွေးနွေးခဲ့ပါတယ်
This conduct by North Korea most recently is a brazen violation.
မြောက်ကိုရီးယားကအခုနောက်ဆုံးလွတ်ရဟာပြည်သူ့မကလူညုံကြီးကောင်စီရဲ့ပြဋ္ဌာန်းချက်အတော်များများကိုမျောမျောင်တင်းတင်းချိုးဖောက်လိုက်တာဖြစ်ပါတယ်။ဒေသတွင်းလူညုံကြီးမတည်မငြိမ်ဖြစ်စေတဲ့အပြင်မလိုလားအပ်တဲ့တင်းမာမှုတွေကိုတိုးလာစေပါတယ်လို့ဒုသမ္မတဟာရစ်ကအစည်းအဝေးမတိုင်ခင်သတင်းနောက်တွေကိုပြောဆိုခဲ့တာပါ။ဂျပန်တောင်ကိုရီးယား၊ဩစတြေးလျ၊နယူးဇီလန်၊ကနေဒါခေါင်းဆောင်တွေနဲ့ဒုသမ္မတဟာရစ်တို့ဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားရဲ့လုပ်ရပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်။လက်တော်သတင်းပိုက်တွေမှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေဖြစ်ပြီးအခုနောက်ဆုံးပြစ်လွတ်လိုက်တဲ့ဒုံးကျည်ကတော့ဂျပန်ကမ်းလွန်ပင်လယ်ပြင်ကနေကီလိုမီတာ200လောက်မှာကျရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားနဲ့အမေရိကန်တို့လေကြောင်းစီလေးကျင်းမှုတွေအကြီးအကျယ်ကျင်းပနေတာကိုတုံ့ပြန်တဲ့အနေနဲ့သူတို့ဘက်ကအလားတူစစ်စင်ရေးလှုပ်တာဖြစ်တယ်လို့ပြောဆိုထားပါတယ်။